American Center ဟောင်းကိုနေရာပြောင်းရွှေ့ပြီး Center တစ်ကိုအရင် Center အဟောင်းတဲ့ပုံမူကောင်းမွန်အောင်တည်ဆောက်ခဲ့ပြီးမကြခင်ဖွင့်လှစ်ပါတော့မယ်အခုအစ်စ်ဖွင့်လှစ်မယ်မြန်မာနိုင်ငံက American Center အစ်စ်ဟာကမ္ဘာတစ်ဝှမ်းလုံးမှာရှိတဲ့တခြား Center တွေနဲ့ကြီးတဲ့ Center တစ်ခုဖြစ်ပါတယ်ဒီအကြောင်း VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကပြောပြပေးပါမယ်ရှင
်မကြခင်မှာဖွင့်လှစ်တော့မှာဖြစ်တဲ့ American Center တစ်ကိုဒီကနေ့မတ်လ30ရက်မှာ3မီလီယာရီနဲ့ပထမဆုံးမိတ်ဆက်ပေးခဲ့ပါတယ်တကုံမျိုးနဲ့တော်ဝင်လမ်းမှာဖွင့်လှစ်ထားတဲ့စင်တာအဟောင်းကနေတက္ကသိုလ်ရိပ်သာလမ်းနဲ့အင်အားလမ်းတောက်ကိုပြောင်းလဲဖွင့်လှစ်လိုက်တာဖြစ်ပါတယ်။အရင်စင်တာဟောင်းကမြေနေရာ၅ရက်ဖွင့်လှစ်နေရတာဖြစ်ပြီးအခုစင်တာအစ်ကအမေရိကန်ဆိုးရပိုင်နဲ့မြေနေရာမှာပြောင်းရွှေ့ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။စင်တာအစ်ကိုပုံမကောင်းမွန်တည်ဆောက်ထားပြီးဒီဂျစ်တယ်နည်းပညာတွေအသုံးပြုပြီးလေ့လာတင်လို့ရအောင်ပြုလုပ်ထားတယ်လို့စင်တာတာဝန်ရကိုကျော်ခိုင်ကပြောပါတယ်။
ကျွန်တော်တို့ဟိုမှာတော့ traditional ပေါ့နော် traditional library ပုံစံမျိုးနောက်ဒီပုံစံ traditional classroom ပုံစံမျိုးတွေပဲကျွန်တော်တို့တောက်ဆောင်သွားကြတာပေါ့နော်အဲ့ဒါကျွန်တော်တို့ကဘာကွာလဲဆိုတော့အဓိကတော့ဟိုအရင် American Center အဟောင်းကလည်းကဘာကြီးကိုဒီလူငယ်ဗမာပြည်သူတွေအတွက်ပေါ့နော်ဗမာလူငယ်တွေအတွက်ဒီကဘာကြီးကိုထွက်ကြည့်ခဲ့တဲ့ထွက်ကြည့်လို့ရတယ်ဗီယက်နမ်ဘောက်တစ်ခုဖြစ်ခဲ့တယ်ပေါ့နော်အဲ့ဒီလိုပဲဒီအခု American Center တွေကြီးရကြတော့ဒီချက်ပုံပြီးကောင်းမွန်တယ်ပုံပြီးတော့ကျေမွန်တဲ့ဒီနေ့စကားပေါ့တစ်ခုပေါ့နော်လူငယ်တွေအတွက်အဲ့လိုမျိုးကျွန်တော်ဖွင့်ပြလိုက်တာပေါ့နောက်တစ်ခုကစာသင်နဲ့အနည်းဖြင့်နေ့စနေပိုင်းမှာလည်းကြည့်တယ်မယ်ဒီကျွန်တော်တို့ဒီ DOC ရှိတယ်ပေါ့နော်ဒါရိုက်တာကိုယ်စားသူကနေပြီးတော့နောက်တော့ဒီ classroom တွေထဲမှာအရင်ကကျွန်တော် wifi နဲ့ပြနေအခုနောက်ပိုင်းကျတော့ smartphone နဲ့ကဘာကြီးကိုတိုက်ချက်တိုက်ရိုက်ပြီးစာသင်လို့ရဆိုလည်းတဘောကဒီ smartphone ပေါ်မှာပဲအကုန်လုံး internet ဒီကြောင်းသားလေးကိုတို့လိုဆိုရင်လိုဆိုလို့တန်းပြီးတော့လုပ်ပြီးလို့ရတယ်
အခုအစ်စ်ဖွင့်လှစ်တော့မှာဖြစ်တဲ့ American Center တစ်ဟာကမ္ဘာတစ်ဝှမ်းလုံးကတခြားနိုင်ငံတွေမှာရှိတဲ့ Center တွေထက်ကြီးတဲ့ Center တစ်ခုလည်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ Democracy ရေးပြည်ပင်ပြောင်းလဲရေးတွေအတွက်အခုလိုကြီးမားတဲ့ Center ဖြစ်အောင်ရင်းနှီးမြှုပ်နှံတာဖြစ်တယ်လို့ကိုကျော်ခိုင်ကဆက်ပြောပါတယ်
။ဒီ American Center အစ်စ်ကြီးကကျွန်တော်ဒီ American ဆိုရဲနော်တခြားနိုင်ငံတွေမှာတော့မဲမထူးဘဲနဲ့ဒီ American Center ရန်ကုန်ကိုဒီဘတ်ဂျက်ပမာဏအများဆုံးရင်းနှီးမြှုပ်နှံပြီးတော့ဒီမြန်မာပြည်သူလူထုရဲ့ဖွင့်ပေးထားတာပေါ့နော်။ဒီမြန်မာပြည်ရဲ့ကျွန်တော်တို့ဒီတပ်ဟိုပြည်ပြင်ပြောင်းလဲရေးစာမဟုတ်လေဒီဒီမိုကရေစီပြောင်းလဲတစ်ဆောက်လုံးမှာ American Center တစ်ထောင်တနေရနေပြီးတော့အရေးပါတဲ့အနေအထားနေပြီးတော့ပါဝင်ခဲ့တယ်။အဲ့ဒီအတွက် American Center ကလည်းဟိုဒီတခြားနိုင်ငံတွေနဲ့မတူဘူးနော်ဒီပမာဏနိုင်ငံက American Center ကို American ဟို American ဆိုအနေနဲ့ပို့ပြီးတော့ဒီ focus လုပ်ပြီးတော့ပမာပြည်သူတွေအတွက်အဓိကအထင်တော့ကျွန်တော် peace prosperity democracy human right ဒီလေးခုကိုကျွန်တော်တင်ပြတော့တောက်ပြမိသွားတဲ့ဘောပါ
American Center မှာတင်တက်နေတဲ့ကိုနီကီကတော့ Center အထက်ပြောင်းလဲဖွင့်လှစ်မဲ့အပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
အရင် AC နဲ့အခု AC နဲ့ဘယ်လိုကွာခြားလဲဆိုရင်တော့အရင်တော့ဆိုရင်ကျွန်တော်တို့လိုမျိုးဒီအတန်းတက်ပြီးတော့ကျွန်တော်တို့တခုစားခြင်း AC မှာဝယ်ဖို့နေရာအစိတ်အဆင်မပြေဘူး။ဟုတ်ဒီမှာကျတော့ကျွန်တော်တို့ဒီမှာစားတဲ့ရှိတယ်အောက်ဆင်လာပြီးဒီမှာဝယ်စားလို့ရတယ်ဟုတ်အဲ့ဒါတည်းတခုအဆင်ပြေတယ်။ပြီးတော့ဟိုဟာ library ကအရင်ထက်ဆိုင်ပို့ပြီးတော့ကျယ်သွားတယ်ပြီးတော့ကျွန်တော်တို့သုံးတဲ့ဟိုဒီပညာရေးအစကျွန်တော်စာအုပ်စာတွေပို့ဆောင်နေတာပေါ့ဟုတ်အတန်းနေမှာဆိုရင်လည်းအရင်ထက်အတန်းနေရအခန်းနေပုံများလာတယ်ပြီးတော့အတန်းထဲမှာတုံးတဲ့ပစ္စည်းတွေအတည်းအရင်ထက်ပို့ဆောင်လာတယ်ပေါ့အဲ့အတွက်ကျွန်တော်စာတင်ရလည်းအရင်အဆင်ပြေပါတယ်ဟုတ
်စာကြည့်လိုက်မှဆိုလေးလာဖတ်ရှုစရာစောင်ပေါင်း12000ကျော်ရှိပြီးကွန်ပျူတာလက်တွေကအင်္ဂလိပ်စာတင်တန်းတွေပြင်ဟောပြောခန်းမတွေပါပါဝင်ဖွဲ့စည်းထားသလိုပညာရေးဆိုင်ရာအခမဲ့တိုင်ပင်ဆွေးနွေးတဲ့ဝန်ဆောင်မှုတွေကိုလည်းပြုလုပ်ပေးရရှိပါတယ်ဒါအပြင်စင်တာတက်မှာလာရောက်လည်လာသူတွေစားတောက်လို့ရအောင်ကန်တင်းဖွင့်လည်ပေးထားပြီးအတင်းဝင်ကပြားများကိုအရင်ကလိုစောင့်ဆိုင်းကြရမလို့ပဲနေချင်းပြီးစောင့်ရပေးနေပါတယ်။စင်တာကတော့တနင်္လာနေ့ကနေစနေနေ့ထိမနက်9:00ကနေညနေ4:00ထိပုံမှန်ဖွင့်လည်ထားမှလည်းဖြစ်ပါတယ်ခင်ဗျာ။